တင်ဆက်ဖြည့်ဆက်ပြီးတော့အတည်ပြုပြထန်ထားတဲ့ညီလို့ညီလက်နဲ့နေရိုင်းများစီမံခန့်ခွဲရေးဥပဒေဟာပြည်တွင်းငြိမ်းချမ်းရေးတည်ဆောက်တဲ့လုပ်ငန်းစဉ်မှာအသာစီဖြစ်နေဆိုပြီးတော့တိုင်းရင်းသားအဖွဲ့တွေကပြောရတယ်။ဒါ့အပြင်တပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကမှချုပ်ဆိုထားတဲ့တနိုင်ငံလုံးအပြစ်ခံရေးဆေးရသဘောတူစာချုပ် NCA ပါ SCA မှာပါတဲ့သဘောတူညီချက်တွေကိုလည်းဒီဥပဒေကချိုးဖောက်နေတဲ့အတွက်ပယ်ဖျက်ပေးဖို့ကရင်မျိုးသားစီယုံ KNU ကတောင်းဆိုလိုက်ပါတယ်။ဒီလိုမြန်မာဝိုင်းစင်းတော့ကိုစောတက်ကရန်ကုန်ကနေတင်ပြပို့ထားပါရဲ့ရှင်။
အဲ့ဒီဆိုရလက်ထက်မှာပြင်ဆင်ဖြစ်ဆက်ပြီးတော့ပြဋ္ဌာန်းလိုက်တဲ့မြေလုံးမြေလက်မြေတိုင်းဥပဒေကပြည်သူလူထုရဲ့အကျိုးစီးပွားကိုထိခိုက်နိုင်တယ်လို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့အစည်းတွေအစိုးရနဲ့တပ်မတော်ကြားသဘောတူညီထားတဲ့ဒေသခံတွေရဲ့နေရာတွေကိုအကျဉ်းအသင်းမှပိတ်မိုက်ခြင်းနဲ့လွှဲပြောင်းခြင်းမပြုရဆိုတဲ့အချက်တွေကိုချိုးဖောက်နေရဆိုပြီးဒီဥပဒေကိုပယ်ဖြတ်ပေးဖို့ကရင်မျိုးသားစီယုံ KNU ကတောင်းဆိုလိုက်တာပါအဲ့ဒီပြင်ဆင်ထားတဲ့ဥပဒေရဆိုရင်မိမိလောက်ကိုင်းနေတဲ့မြေလုံးမြေတိုင်းကိုဆက်ပြီးလောက်ကိုင်းဝင်ရဖို့ဥပဒေပြဋ္ဌာန်းထားတဲ့ရက်ကနေ6လအတွင်းညီနဲ့ပတ်သက်တဲ့အချက်လက်တွေကိုတင်ပြရမှာဖြစ်ပါတယ်။နောက်ဆုံးသမတ်ရက်2019မတ်လ17ရက်အထိတင်ပြတာမျိုးမလုပ်ဘူးဆိုရင်ဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းငွေရန်ထောင်ဒဏ်တွေချမှတ်ခံရမယ်အလားအလာနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ပြောင်းစုအစိုးရကပြင်ဆင်လိုက်တဲ့မြေယာဥပဒေကအရင်အစိုးရအဆက်ဆက်ကျင့်သုံးလာတဲ့ဗဟုချုပ်ကိုင်မှုအတိုင်းဖြစ်ပြီးကရင်မျိုးသားအစည်းအရုံးရဲ့မြေယာမူဝါဒနဲ့ကိုက်ညီမှုမရှိကြောင်းဌာနတိုင်းလာရရဲ့လူအခွင့်အရေးပြီးတော့စက်တွေစံချိန်စံညွှန်းတွေကိုလည်းအလေးထားတာမျိုးမရှိတဲ့အတွက်ငင်းငန်းရေးလုပ်ငန်းတွေကိုထိခိုက်နိုင်ကြောင်းကရင်မျိုးသားအစည်းအရုံး KNU အထူးကြီးအတွင်းရေးမှူးနှင့်ဘဒုစောလာထုံးကပြောပါတယ
်။အဓိကတော့ policy ဘိုင်းဆိုင်ကျွန်တော်ညီရမကိစ္စဖြစ်တာပေါ့နော်။ policy ဘိုင်းအဓိကတော့ဒီနိုင်ငံအတွက်ကျွန်တော်တိုင်းလာဒီနိုင်ငံမှာနေတဲ့ပြည်သူတွေအားလုံးနဲ့ခုနကကြီးနေတဲ့ညီလာဥတွေတခုတော့ကျွန်တော်အားလုံးလက်ခံနိုင်တဲ့ဟိုပုံစံနဲ့ကျွန်တော်ဆွေးနွေးကြမှာဖြစ်တာပေါ့နော်။ဆိုတော့ဒီခုထောက်တဲ့ဥတွေကကျွန်တော်ရှိတဲ့ကျွန်တော်ဒီဆောင်မဲ့ဒီအနာဂတ်ဖေရနဲ့ကတော့ကြီးနေမှုတော့ခုနကဒီဥစ္စာပေါ့မဖြစ်နိုင်ဘူးပေါ့နော်။ဆိုတော့ဒါတွေကကျွန်တော်ခုနကဒီလက်ခံလို့မရတဲ့ပုံစံဖြစ်တာပေါ့နော်။
မြေလုံးမြေတိုင်းတုံးချခြင်းသူတွေအနေနဲ့ဥပဒေတည်ပြုပြီး6လအတွင်းစပုံတင်ရပါမယ်။လျှောက်ထားဖို့ပြက်ကွက်ရင်ထောင်ဒဏ်2နှစ်နဲ့ဒဏ်ငွေပေးဆောင်ရမယ်လို့မြေလုံးမြေတိုင်းစီမံခန့်ခွဲရေးကော်မတီက7လပိုင်း30ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာတွေကလည်းအတိအပြည့်အကြောင်းကြားထားပါတယ်။အစိုးရအနေနဲ့တိုင်းလာဒေသတွေကရှိရင်းဆွဲဥပဒေတွေကိုမလေးလာသလို2016မြေတုံးချမှု policy နဲ့လည်းလုံးဝစန့်ကျင်နေတဲ့အတွက်ဒီမြေလုံးမြေတိုင်းစီမံခန့်ခွဲဥပဒေကိုပြန်ပြီးသုံးသပ်တင်တယ်လို့ကချင်မျိုးသားကွန်ဂရက်ပါတီKNC ဥက္ကဋ္ဌဒေါက်တာ M ခွန်လာကပြောပါတယ
်အဓိကကျွန်တော်ပြောလို့ဒါဒီဥပဒေကော်မတီတို့ဒီတော်တော်တို့ကဒီဟာတွေချမှတ်နေနေရမှာကိုလုတ်ခါခဲ့တဲ့ policy တွေနဲ့အကြောင်းကြီးလို့ပြောတော့လို့ရပါတော့เนาะအဲ့ဒါတစ်ချက်သူတို့လွတ်သွားတယ်လို့ကျွန်တော်မြင်တယ်ဥစ္စာပိုင်းပြည့်စုံမှုကကြတော့ဒီလိုမျိုးသောက်တာအတင်းမလုံးရင်ချက်မယ်ဆိုရင်သူ့ဘက်ကလည်းအစစ်အစ်ဖြစ်ထားဖို့လိုတယ်ကျွန်တော်ဒါအစိုးရလုံးလုံးငန်းဂျေပပုံကိုကျွန်တော်ထောက်ပြချင်တယ်အဲ့ဒါပါလို့တက်ဆိုင်နေရကော်မတီအစ်စစ်ဖွဲ့ပြီးပြီလားအဲ့ဒီကိုမေးချင်တယ်ဒီနေမှာဘာမှမဖွဲ့ထားဘူးကြာလူအရာလည်းမရှိဘူးဝန်ထမ်းအရာလည်းမရှိဘူးအဲ့ဒါနဲ့လူတွေကိုတောင်းချီပြီးတော့မှတပြိုင်နက်တည်းမပုံတင်ခိုင်းဖို့ဆိုတာမဖြစ်နိုင်ဘူးလူတွေမလုံနိုင်ဘူးမြေအစီအစံမသွားနိုင်ဘူးလေအဲ့တော့မလုံနိုင်တဲ့ဟာကိုဘာဖြစ်လို့အာဏာမသက်ရောက်နိုင်တော့ဥပဒေကြီးကိုဇွတ်ပြတ်ထားတယ်ဆိုတာလည်းမေးခွန်းထုတ်ရဖြစ်လာတယ်တကယ်ပြန်လဲတုံ့တာမယ်မတုံ့တာပဲလဲဒါကြီးကိုလူရင်းချင်းကမှကောက်ပြီးဒုက္ခတွေဝေဆုံးရင်တော့ပြဿနာတည်ရပါတယ်။ဘာသာရေးချမ်း peace process တွေကျွန်တော် national reconciliation တွေအကုန်လွတ်တာကျွန်တော်ကြည့်ရတော့မှာ။နောက်တစ်ခါ EU ကိုထိန်းချုပ်နေပြီနဲ့ EU ကိုထိန်းချုပ်နေပြီမဟုတ်တဲ့ဟာတွေကိုဥပမာကချင်းရဲ့ရှမ်းရဲ့ဟိုကရင်နီတို့ဤသက်နာဘယ်လိုဖြစ်ရှင်းလဲဥပဒေရင်းကြီးတယ်မတော်ဘူး။ရှိတဲ့နေရာပဲရှိတယ်လို့လုပ်မယ်ဆိုရင်တော့နည်းနည်းခက်တယ
်။အစိုးရဆက်ဆက်ကအုပ်ချုပ်နေတဲ့အရင်ကာလတွေကမြေလုံးမြေတိုင်းကိစ္စကိုအမိန့်ညွှန်ကြားချက်နဲ့ကင်ွယ်ခဲ့တာဖြစ်ပြီးအဲ့အာကိုပဲ2012မှာဥပဒေအနေနဲ့ကြားဟန်းခဲ့ရပါ။ပြည်တံသတ်မှတ်ချက်တွေထည့်သွင်းထားတဲ့ပြင်ဆင်ထားတဲ့ဥပဒေကိုတော့ NLD အစိုးရလက်ထက်2018စက်တင်ဘာစက်တင်ဘာပြဋ္ဌာန်းလိုက်တာပါ။လက်ရှိမြန်မာနိုင်ငံမှာမြေလုံးမြေလက်မြေတိုင်းဧက45တန်းရှိပြီး82ရာခိုင်နှုန်းကတိုင်းရင်းသားဒေသတွေကဖြစ်တယ်လို့မြေယာစီမံခန့်ခွဲမှုနဲ့စိုင်းအင်းဌာနတွေရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်။